Facebook ကုမ္ပဏီဟာအိန္ဒိယနိုင်ငံတွင်မွတ်စလင်စန့်ကျင်ရေးအမုန်းစကားတွေပါတဲ့သတင်းမှားဖြန့်ဝေမှုတွေကိုရပ်တန့်မှုလုံလောက်တဲ့ထိန်းချုပ်မှုတွေမလုပ်ခဲ့ဘူးဆိုပြီးတော့ AP သတင်းတရက်မှာဖော်ပြပါဗါတယ်။အဆိုပါသတင်းမှားတွေဟာလက်တွေ့အကြမ်းဖက်မှုတွေစီကိုဥတည်ရဲလို့ဆိုပါတယ်။ AP ကရရှိလာတဲ့ပေါက်ကြားလာတဲ့အချက်လက်တွေအရ Facebook ကုမ္ပဏီမှာဒီလိုသတင်းမှားတွေကိုထိန်းချုပ်ဖို့ပြက်ကွက်တဲ့ပြဿနာရှိနေတာနှစ်တော်တော်ကြာပြီလို့ဆိုပါတယ်။အထူးသဖြင့်လက်ရှိ Modi ရဲ့အာဏာရပါတီကအကောင့်တွေအများကြီးဖွင့်ထားပြီးမွတ်စလင်အမုန်းတရားတွေဖြန့်ဝေနေတဲ့ဖြစ်ရပ်တွေပေါ်မှာထိန်းချုပ်ဖို့ပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါဗျ။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယဟာ Facebook ကုမ္ပဏီရဲ့အကြီးဆုံးဈေးကွက်ကြီးဖြစ်ပြီးတော့အိန္ဒိယမှာလူမှုမီဒီယာတွေနဲ့သွေးထိုးလှုပ်ဆောင်မှုတွေကြောင့်ဘာသာရေးနဲ့လူမှုပဋိပက္ခများစွာပေါ်ပေါက်ခဲ့တဲ့သမိုင်းကြောင်းရှိနေပါဗျ။ AP ကရရှိတဲ့အချက်လက်တွေအရဟိန္ဒူဘာသာရဲ့ရောဘင်္ဂါလီဘာသာနဲ့ပါအမုန်းစကားတွေကိုနီးပညာနဲ့ဒရက်ဆက်ဖြန့်ဝေနေကြတဲ့အိန္ဒိယကိုကမ္ဘာအန္တရာယ်အရှိဆုံးအဖြစ် Facebook ကတွေးမြင်ခဲ့ပေမဲ့အမုန်းစကားတွေရပ်တန့်မှုဒေသဘာသာစကားတက်ကြွတဲ့အမုန်းစကားစီစစ်သူ Facebook ကုမ္ပဏီမှာလုံလုံလောက်လောက်မရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ Facebook ကတော့သူ့အနေနဲ့ဟိန္ဒူနဲ့ဘင်္ဂါလီပါဝင်ဘာသာစကားပေါင်းများစွာနဲ့ရေးသားထားတဲ့အမုန်းစကားတွေကိုရှာဖွေဖို့နီးပညာပိုင်းကအတော်လေးရင်းနှီးမြှုပ်နှံထားပြီးတော့2021အလယ်ပိုင်းလောက်မှာအမုန်းစကားတွေရောကြလာတာကိုမြင်တွေ့ရမယ်လို့ AP မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာ Facebook အသုံးပြုသူတန်ပေါင်း340ကျော်ရှိပြီးတော့ WhatsApp သုံးသူက400နီးတန်400နီးပါရှိပါတယ်။လူမှုမီဒီယာတွေကိုအသုံးချပြီးလူနည်းစုအပေါ်မှာသတင်းတူအမုန်းစကားတွေဖြန့်ဝေကြတယ်လို့လည်းဆွတ်ဆွဲလျက်ရှိပါတယ်ခင်ဗျာ။